မြန်မာနိုင်ငံမှာအဖိုးတန်တွင်းထွက်တွေဖြစ်တဲ့ဗရမယာနေလာနဲ့ကျောက်စင်းတွေလောက်တန်ဖိုးသိပ်မကြီးပေမဲ့ကျောက်မြက်တန်ဝင်တွင်းထွက်တွေဖြစ်တဲ့အညံပန်းအပါဝင် semi precious အမျိုးအစားတွေနဲ့ precious stones ဖြစ်တဲ့စိန်တွင်းထွက်တွေအကြောင်းဒီတစ်ပတ်မှာပြောပြပေးပါစီ။မြန်မာနိုင်ငံမှာထိတ်တန့်ရတနာတွေဖြစ်တဲ့ဗရမယာနေလာနဲ့ကျောက်စင်းတွေထွက်နေတာမို့မြမကျောက်မြက်တွေအကြောင်းပြောရင်စိန်ကိုထဲ့ပြီးပြောလို့မရှိကြတယ်လို့မြမနိုင်ငံမှာစိန်ပါထွက်တယ်ဆိုတာကိုသိမသိကြပါဘူးမြမနိုင်ငံမှာစိန်ထွက်တဲ့ပင်မတိုက်တွေမတွေ့ရပေမဲ့ပင်မတိုက်ကနေတိုက်စားတယ်ဆောင်ပြီးပို့ချတယ်တဆင့်ကန်တိုက်တွေကနေရတယ်လို့ကျောက်မြက်ပညာရှင်ဦးတင်ကျော်တန်းကပြောပါတယ
်တကယ်တော့ပြောမယ်ဆိုရင်စိန်က6နေရာ9နေရာလောက်တွေ့ပါတယ်အချိန်ရှားဆုံးပြောမယ်ဆိုရင်တော့မိုးမိတ်ဒေသပေါ့နော်မိုးမိတ်ရဲ့နောက်ခက်ပေါ့အဲစင်မင်လောက်กว่าအဲဒေသမှာစပြီးထွက်တာပါအဲတော့မိုးမိတ်ဟာစိန်နဲ့ပတ်သက်ပြီးတော့အရေးကြီးတဲ့ဒေသတစ်ခုဖြစ်တယ်နောက်တစ်ခုကတော့ကျွန်တော်တို့ကြဝဲကြောင်မဲတောင်ဆယ်ဒေသမှာလည်းထွက်ပါတယ်နောက်တစ်ခုကတလင်းသာကြီးတိုင်းပေါ့နော်တလင်းသာကြီးမြို့လေးနဲ့စင်မင်ကျော်လောက်ဝေးတဲ့တိန်တော်ဆိုတဲ့မိုင်းတိန်တော်ဒေသပေါ့အဲမှာကြောင်မီးသွေးတွင်းနေပါလိမ့်ရှိတယ်ပေါ့အဲဒီတိန်တော်ကလည်းထွက်ပါတယ်နောက်တစ်ခုတောင်ကိုအရှိပဲထန်းပြည်မြို့နယ်မှာလည်းထွက်ပါတယ်။နောက်ခုနပြောတဲ့ဗရမယာတွေပါတွေ့ရဲ့ကချင်ပြည်နယ်တနိုင်းမှာလည်းထွက်ပါတယ်။နောက် information တွေကျွန်တော်ရထားတာတော့ဥမာလေးရွှေကူဒေသပေါ့အဲ့နားမှာလည်းထွက်တယ်ခင်ဗျာ။အဲ့တော့ကျွန်တော်အဲ့ဒေသအားလုံးကစိန်အရိုင်းတွေမြင်မှုတယ်။ကျွန်တော်တကူတော့ရှိပါတယ်။ကျွန်တော်ကပင်မတိုက်ကနေထွက်တာတော့မဟုတ်ဘူး။ primary deposit လို့ခေါ်တယ်။ပင်မတိုက်ဘယ်နားမှာရှိရမရှိဆိုတာလည်းမသိဘူးမရှိဘူးလို့အများစုကယုံကြည်တယ်။ဗမာပြည်ရဲ့ဘူမိဗေဒအခြေအနေရဆိုအဲ့လိုမျိုးမရှိဘူးလို့ယုံကြည်တယ်။အခုတွေ့တာတွေကတဆင့်ငန်တိုက်ပေါ့နော်မူလဟာရီတိုက်စားပြီးတော့တဲဆောင်လာပြီးတော့အနေကျကြောက်တယ်မှာပူချတဲ့ဟာပေါ့နော်အဲ့တော့တွေ့တာကတော့သူကပြောမယ်ဆိုရင်တော့တွေ့တယ်သို့တော့စနစ်တကျမိုင်းအကြီးကြီးတူလောက်အောင်တော့ရာဂိုင်တော့မများဘူးအဲ့တွေ့တဲ့စိန်တွေကလည်းများသောအားဖြင့် gem quality ဖြစ်ပါတယ်ကျောင်းမြေတန်းဝင်တဲ့စိန်တွေဖြစ်ပါတယ်အဲကျွန်တော် information ကြားဦးတာတော့လေ class 15 class လောက်အထိအရွယ် size ကိုတွေ့ရတယ်လို့ပြောတန်ကြားပါတယ်ကျွန်တော်မမြင်ဘူးလိုက်ဘူးကျွန်တော်မြင်ဘူးတာတော့5 class ပေါ့4 carat 5 carat ပေါ့နော်အဲ့လောက်အရွယ် size စိန်အရင်တုန်းတွေပါမြင်ဘူးပါဒါပမာပြီမှာထွက်တဲ့စိန်တွေပ
ါဆက်စိန်ရဲ့အယောင်နဲ့နည်းနည်းပြောပြပေးပါဆရာဘာအယောင်တွေတွေ့ရပါလဲ
အယောင်ကလေစိန်ရတော့များသောအဖြစ်တော့အဝါကနည်းနည်းလေးငွေ့ငွေ့လေးတန်းလေးရှိပါတယ်အဲ့တော့ကျွန်တော်တွေ့ဦးတာတော့အဝါငွေ့ငွေ့တန်းတဲ့စိန်ကြီးများပါတယ်သို့တော့တွေးပြီးလိုက်လို့ရှိရင်တော့နည်းနည်းလေးအယောင်ဖြော့သွားတယ်ဟိုငကူအရင်တဲ့စိုင်နည်းနည်းလေးပူဖြော့တယ်အဲ့လိုမျိုးတွေ့ဦးပါတယ
်အ
ရင်ကလေတွေ့ဦးတယ်မိုးမိတ်ကစိန်ကြီးလည်းတွေ့ဦးတယ်ကျွန်တော်တိန်းတော်ကစိန်ကြီးလည်းတွေ့ဦးတယ်အဲ့လိုတန်းတိုင်းစိန်လည်းတွေ့ဦးတယ်တောင်ဦးအစ်ကစိန်ကြီးလည်းကျွန်တော်တွေ့ဦးပါတယ်မဆိုးပါဘူးဟိုကြောင်းမြတ်တန်းဝင်စိန်ကြီးဖြစ်ပါတယ်
now semi precious လို့ခေါ်တဲ့နည်းနည်းအလဲလက်တန်းတန်ဖိုးလေးရှိတဲ့ကြောက်မြေရတနာကြီးနည်းနည်းပြောပြပေးပါဆင
်အများကြီးထွက်ပါတယ်အများကြီးထွက်တယ်ဆိုတာအတိအကျတော့ဘိုးကုတ်မှာပါဘိုးကုတ်ဒေသလည်းအင်တန်ထူးခြားတယ်ကြောက်မြေဆိုရင်နိုင်ငံနဲ့ရှင်ပြီးကြောက်မြေဆိုဒေသ area ချင်းပါတယ်သို့တော့ area ချင်းချင်းလေးမှာခုနလိုကြောက်မြေတော်တော်ကိုစုံစုံလင်လင်ထွက်တာအဲ့ဒါထူးခြားပါတယ်အလားတူအဲ့လိုမျိုးတွေ့ရနေတာတိတိလင်္ကာပါကျွန်တော်နဲ့တိတိလင်္ကာနဲ့အဲ့ဒါပုံစံတူပါတယ်တိတိလင်္ကာမှာလည်းအဲ့လိုအလားတူနေရာရှိပါတယ်အဲ့တော့ပြောမယ်ဆိုလို့ရှိရင်ဗရမယာနီလာပြင်တခြားအရေးကြီးတယ်ပေါ့နော်ဆိုလိုတာခုနပြောတဲ့ semi precious stone ပေါ့ဗရမယာနီလာတော့တန်ဖိုးမကြီးတော့လေတန်ဖိုးရှိတော့ကြောက်ပေါ့အဲ့ဒါတွေကဥမာဆိုဆိုကျွန်တော်အင်္ဂလိပ်ကို spinel လို့ခေါ်တယ်ပမာလို့အညံ့လို့ခေါ်ပါတယ်ဒါပေမဲ့ပမာလို့နာမည်အညံ့လည်းဒီတကယ်ကမပေးတိုင်မရတဲ့ဖြစ်နေရထားတဲ့နာမည်ပါသူကဗရမယာနဲ့ရှင်လိုက်တဲ့အခါမှာနည်းနည်းလေးကြော်တယ်ပရမယာလောက်မလှလို့အညံ့ဆိုတဲ့နာမည်ကိုပေးထားတာ။အဲ့တော့အညံ့လို့ခေါ်တဲ့စပင်နယ်လည်းရှိတယ်။ဥရောင်လို့ခေါ်တဲ့ဂါနက်ရှိတယ်။ကြောင်ကောင်းစင်းလို့ခေါ်တဲ့ဖယ်ရီဒေါ့ရှိတယ်။မြားပြာလို့ခေါ်တဲ့အကွာမရင်းပေါ့နော်။အဲ့ဒါကြီးရှိတယ်။နောက်ပြီးတလင်းအမျိုးမျိုးရှိပါတယ်။နောက်ဒီပြင်တွင်းတွက်ပြီးအဒီနဲ့ဆိုလို့ရှိရင်နည်းနည်းရှားပါးတဲ့တွင်းတွက်တွေပါရှိပါတယ်။ရှားလည်းရှားပါးတယ်၊လှလည်းလှတဲ့တွင်းတွက်တွေပါမိုးကုတ်မှာအများကြီးထွက်ပါတယ်။ပြောမယ်ဆိုကျွန်တော်ခုနပြောတဲ့အတိုင်းပဲကြောင်မြအားလုံးနီးပါမိုးကုတ်မှာထွက်ပါတယ်။ခုနညတော့မထွက်ဘူးပေါ့နော်။နောက်တခါမိုးကုတ်မှာတော့ကြောက်စင်းတော့မထွက်ဘူး။နောက်မိုးကုတ်မှာမိုးညင်းနီလာလို့ခေါ်တဲ့ cyanide ပေါ့အဲ့ဒါတော့မထွက်ဘူး။ cyanide နဲ့ကြောင်မြအားလုံးနီးပါမိုးကုတ်မှာရှိရဲ့လို့ကျွန်တော်ဆိုလို့ရပါတယ်
။အခုလို့မြန်မာပြည်မှာစိန်နဲ့ဗရမယာနီလာကြောက်စင်းတွေလို့အဖိုးတန်ကြောက်တွေကိုရောသူတို့လောက်ဈေးသိမ့်မမြင်ပေမဲ့ကြောက်မြက်တန်းဝင်တဲ့ semi precious တွေကိုပါအများအပြားတွေ့ရတာပါ ဒီကြောင့်ရဲ့အများစုကိုမိုးကုတ်မိုးမိတ်ဒေသတွေနဲ့ကချင်ပြည်နယ်တွေမှာတွေ့ရတာဖြစ်ပေမဲ့တခြားဒေသတွေမှာလည်းတွေ့နိုင်ပါတယ်။ဘယ်နေရာတွေမှာပါလဲ
။ဥပမာဆိုတော့ကျွန်တော်ပြောမယ်ဆိုရင်လူများတည်တဲ့မှာကုမဲပေါ့နော်။ဟိုမြစ်သားတို့ကုမဲ၊ကုမဲအစ်ကိပကတောင်တွေမှာဆိုရင်ကျွန်တော်ခုနပြောတဲ့ Eco Marine လို့ခေါ်တဲ့ညပြာတွေထွက်ပါတယ်။နောက်ခုနောက်ပိုင်းတွေ့ရှိချက်တွေကကရင်ပြည်နယ်မှာလည်းခရမ်းစွဲလို့ခေါ်တဲ့ Amethyst တွေတော်တော်များများထွက်ပါတယ်။အလားတူပဲ Iodide လို့ခေါ်တဲ့အညာနီလာ၊ရင်းနီလာအဲ့တွင်တွေ့တယ်လေထွက်တယ်ခုနပြောတဲ့မြပြအကွာမရင်းကိုလည်းကင်းရင်ပြင်းနေမှာထွက်တာကိုကျွန်တော်တွေ့ရှိပါတယ်အလားတူပဲအညံ့စပင်နယ်လည်းကင်းပြင်းနေမှာထွက်တယ်ဂါးနဲ့ဥရောင်တွေလည်းကင်းပြင်းနေမှာထွက်ပါတယ်နောက်တစ်ခုကတချို့ဂါးနဲ့စိမ့်အောင်ရှိတဲ့ဂါးနဲ့တရားကျွန်တော်ပူတာကိုပဲမှလည်းလည်းထွက်ပါတယ
်ဟုတ်ကဲ့မြန်မာပြည်ရဲ့အနေအထားနဲ့ရှိမယ်ဆိုလို့ရှင်မြန်မာပြည်အလဲပိုင်းနဲ့ဒီအနောက်တကြားဟိုရခိုင်ပြည်နယ်တို့ဘာလို့မှတော့ချင်းပြည်နယ်တို့ဘာလို့မရှိဘူးပေါ့နော်။ကျန်တဲ့အခြေပဲနဲ့မြောက်ဘက်တွေမှာရှိတယ်ပေါ့။
ရခိုင်ပြည်နယ်တို့ဘာလို့မှတော့ရခိုင်ပြည်နယ်မှာတော့ကျွန်တော်တို့အဲ့လိုတာမိုးကြီးတဲ့အကြောင်းမျိုးတွေ့တဲ့ information မရှိပါဘူး။နောက်အဲ့လိုပဲမြန်မာပြည်အလဲပိုင်းမှာဆိုရင်တော့ရရန်ကြတော့တာမိုးကြီးတဲ့အကြောင်းမျိုးမရှိဘူး။ကျောင်းမြေအနေနဲ့ဆိုဒါပေမဲ့ဘာတွေ့နိုင်လဲဆိုတလင်းမျိုးဝဲတချို့တွေ့နိုင်မယ်နောက်တစ်ခါကျွန်တော်ခုနပြောရဲ Opel ပေါ့နော် Opel တွေ့နိုင်တယ်ဒါပေမဲ့အဲ့ Opel ကလည်းကျောင်းမြေတန်းဝင်တော့မဟုတ်ဘူးအဲ့ဒါမျိုးတော့တွေ့နိုင်ပါတယ်တွေ့ရဲ့ information လည်းရပါတယ
် GSC ကျောင်းမြေသင်တန်းကျောင်းကကျောင်းမြေပညာရှင်ဦးတင်ကျော်တန်းပါနောက်တစ်ပတ်မှာတော့အဖိုးရန်ကျောင်းမြေတန်းဝင်ကျောက်တွေရဲ့အယောင်အသွေးတွေအကြောင်းကိုပြောပြပေးပါမယ်ဆိုတာကိုသင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော်။